ပြီးခဲ့တဲ့သတင်းဘက်ကတည်ဆုံနေရုပ်လောင်းတော်မျိုးများတွေ့ရှိခဲ့တဲ့ထိုင်းနိုင်ငံဆုံကလာခရိုင်တွေကရဘာတော်ထဲမှာမြန်မာနိုင်ငံကရိုဟင်ဂျာရွှေပြောင်းနေထိုင်သူလို့တန်တရားရှိရတဲ့ရုပ်လောင်း6လောင်းကိုထိုင်းရဲတွေကထပ်မံတွေ့ရှိကြောင်းအတည်ပြုပြောကြားပါတယ်အခြေအနေပြည်စုံကိုတော့ထိုင်းချီတဲ့သတင်းတော်မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းကထိုင်းနိုင်ငံဆုံကလာခရိုင်ဖန်ကားခရိုင်တွေမှာမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကရွှေပြောင်းအခြေချနေထိုင်သူတွေလို့တန်လျာရှိတဲ့ရုပ်အလောင်းတွေကိုတွေ့ရှိရကဆလို့ထိုင်းဟန်နာပိုင်တွေကဇက်တိုက်ရှာဖွေမှုတွေလုပ်ခဲ့ပြီးလူကုန်ကူးမှုမှာပါဝင်ပတ်သက်တယ်လို့တန်လျာရှိသူတွေကိုပါစစ်ဆေးပြီးဖမ်းဆီးအရေးယူနေတာဖြစ်ပါတယ်။ပြီးခဲ့တဲ့တပတ်ကျော်အတွင်းမှာရုပ်အလောင်း26လောင်းခန့်ရှာဖွေတွေ့ရှိခဲ့ပြီးတဲ့နောက်မှာတော့ဆုံကလာခရိုင်တွင်မှာပဲနောက်ထပ်အလောင်း6လောင်းတွေ့ရှိခဲ့ရတယ်ဆိုပြီးဆုံကလာခရိုင်ပါတန်ဘာဆာယက်စကန်ကတာဝန်ရှိသူတို့ကဗုဒ္ဓဘူးနေ့မှာအတည်ပြုပြောကြားပါတယ်။အဲ့ဒီမှာမြုပ်ထားတဲ့အလောင်းတွေဟာအနီးတစ်ဝိုက်မှာရှိတဲ့လူမောင်ခိုကူးသူတွေရဲ့စခန်းတွင်းမှာနေထိုင်ခဲ့တဲ့မြန်မာနိုင်ငံကရိုဟင်ဂျာဒုက္ခသည်တွေဖြစ်တယ်လို့လည်းရွာသားတွေကသူတို့ကိုပြောပြကြောင်းအာဏာပိုင်တွေကပြောပါတယ်။ဒါ့အပြင်ဆုံကလာခရိုင်ပတ်တန်ဘာဆာယက်စကန်ကယက်စကန်မျိုးကိုလည်းရဲချုပ်ရုံးကိုယာတုရွှေ့ပြောင်းထားတယ်လို့ဆိုပါတယ်။ထိုင်းနိုင်ငံတောင်ပိုင်းရနောင်းဖန်ကားစားတဲ့နေရာတွေကနေတဆင့်ထိုင်းမလေးရှားနယ်စပ်အထိမင်္ဂလီနဲ့ရိုဟင်ဂျာလူမျိုးတွေကိုလူကုန်ကူးသူတွေကပို့ဆောင်နေတာဖြစ်လို့ထိုင်းတောင်ပိုင်းမှာမကြာခဏဖမ်းဆီးမှုတွေလည်းရှိနေတာပါ။ဖန်ကားခရိုင်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလို့သမားဖွံ့ဖြိုးရေးတာဝန်ရှိသူကိုမိုးဝေကတော့လူကုန်ကူးခံရသူတွေဟာရနောင်းဖန်ကားခရိုင်တွေကနေတဆင့်မလေးရှားနယ်စပ်တီသွားသူတွေလည်းရှိတယ်လို့မလေးရှားနယ်စပ်ဆုံကလာမြို့နယ်တဲ့အထိဓာတ်ရိုက်လေတွေနဲ့ပို့ဆောင်ခံရတာတွေလည်းရှိတယ်လို့ဆိုပါတယ်။
ဆန်နာရင်းမှာတော့ကျွန်တော်တို့ဒီဟိုကမဲ့စားဒီမဲ့စားနေစားဒီဖြားတာကိုဖြားတာတော့ကျွန်တော်တို့ဖေးအောင်ဒါရှောက်ဖြားအဲဒီရနောင်းဆန်နာရင်းလေးလာဆိုင်ရှိလို့မျိုးအိုးဆုံးခါပဲလေးတစ်ခါတော့သွားဆိုင်တာရှိရဲ့ဒီကျွန်းကျွန်းရှိတဲ့နေရာလေးမှာတို့ဟာဟီလေးလာဆိုင်တော့တို့တို့ဒီဒီတွင်ကြတယ်ဒီကိုဒီခဲလေးနဲ့ဒီကျွန်းပေါ်မှာထားတာပေါ့နော်အဲနောက်ရွေးမရွေးနိုင်တဲ့လူတွေကြံရတဲ့လူတွေပဲသေးတာလေးအစာကြီးစာပြားပြီးသေးတာလေးပန်းခန့်ရတာလေးအဲလိုမျိုးလေးရှိနေတာ
2014ခုနှစ်နဲ့2015ခုနှစ်အတွင်းမှာမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကနေထိုင်းနိုင်ငံထဲကိုလူကုန်ကူးခံရသူ 3,000 လောက်ဝင်ရောက်လာတာကိုတွေ့ခဲ့ရကြောင်းကိုမိုးဝေကဆက်ပြောပြပါတယ်ထိုင်းနိုင်ငံထဲကိုဝင်ရောက်လာတဲ့မွတ်စလင်တွေကတချို့ကတော့မလေးရှားနိုင်ငံကိုရောက်ဖို့အတွက်ငွေကြေးကုန်ကျခံပြီးသူတို့ဆန္ဒနဲ့လာကြသူတွေရှိတယ်လို့တချို့ကတော့အလုလုပြီးလမ်းကြီးဆက်မယ်ဆိုပြီးသဘောတူညီချက်နဲ့လာကြသူတွေလည်းရှိပါတယ်။အဲ့ဒီထဲကတတိယအမျိုးသားကတော့သူတို့ဆန္ဒသဘောထားမပါဘဲအတင်းအကျပ်ဖမ်းဆီးခေါ်ဆောင်လာတာကိုခံခဲ့ရတယ်လို့ဆိုပါတယ်။ဒီထဲကဒုတိယအမျိုးသားနဲ့တတိယအမျိုးသားကငွေကြေးမပေးနိုင်တဲ့အတွက်ရောင်းစားခံရတာတွေများတယ်လို့လည်းပြောပါတယ်။ပြီးခဲ့တဲ့နှစ်နှစ်ခန့်ကဆလို့ထိုင်းနိုင်ငံတွင်မှာရှိတဲ့တရားမဝင်ရွှေ့ပြောင်းနေထိုင်သူအများစုဟာမြန်မာနိုင်ငံအနောက်ဖက်ချမ်းဘင်္ဂလားဒေ့ရှ်နယ်စပ်ကရိုဟင်ဂျာမွတ်စလင်တွေဖြစ်ကြပါတယ်။လူမောင်ခိုကူးသူတွေဟာတစ်နှစ်ကိုလူကိုထောင်ထဲချပြီးထိုင်းနိုင်ငံကိုခေါ်ဆောင်လာကြပြီးအဲ့ဒီလူတွေကိုတောထဲမှာဖွက်ထားပြီးမွတ်စလင်နိုင်ငံတွေဖြစ်တဲ့မလေးရှားနိုင်ငံကိုပို့ပေးဖို့အတွက်ပတ်စံတွေတောင်းယူနေတာဖြစ်ပါတယ်။မေလ5ရက်နေ့မှာတော့လူမောင်ခိုကူးသူတွေအသုံးပြုခဲ့တဲ့ဒုတိယစခန်းတစ်ခုကိုထိုင်းရနာပိုင်တွေကရှာဖွေတွေ့ရှိခဲ့ပြီးအဲ့ဒီအနီးတစ်ဝိုက်ကလူ3ယောက်ကိုကယ်တင်နိုင်ခဲ့တယ်ဆိုပြီးထိုင်းရဲတွေကပြောပါတယ်။ထိုင်းသတင်းတွေမှာတော့လူကုန်ကူးမှုမှာလူမောင်ခိုကိုင်းကလူတွေနဲ့အတူထိုင်းရဲတွေရဲရွာအာဏာပိုင်တွေရှစ်ဦးထက်မနည်းပါဝင်ပတ်သက်မှုတွေရှိနေတဲ့အတွက်စုံစမ်းစစ်ဆေးမှုတွေလုပ်နေတယ်လို့လည်းဖော်ပြကြပါတယ်။လူကုန်ကူးသူတွေဟာဘင်္ဂါလီနဲ့ရိုဟင်ဂျာလူမျိုးတွေကိုထိုင်းနိုင်ငံအတွင်းပိုင်းကိုခေါ်ဆောင်လာကြပြီးနိုင်ငံရဲချားမှရှိတဲ့သူတို့ရဲ့မိသားစုတွေထံမှငွေညှစ်တောင်းခံတာဖမ်းဆီးချုပ်နှောင်တာတပ်ပစ်တာရောင်းစားတာတွေလုပ်ခဲ့တယ်လို့လည်းရေးသားဖော်ပြကြပါတယ်။ထိုင်းနိုင်ငံရဲ့အမျိုးသားလုံခြုံရေးတာဝန်ရှိသူတွေကတော့လူကုန်ကူးမှုနဲ့ဆက်နွယ်နေသူတွေကိုဆက်လက်ဖမ်းဆီးနေပါတယ်။လူကုန်ကူးသူတွေဖမ်းထားတဲ့တစားကန်ကလွတ်သွားပြီးစစ်တပ်ကိုတိုင်ကြားရကနေစပြီးဒီအမှုတွေစတင်ပေါ်ပေါက်လာတာဖြစ်တယ်လို့လည်းထိုင်းသတင်းတွေမှာရေးသားဖော်ပြကြပါတယ်။အခုလိုမျိုးလူတွေအစုလိုက်အပြုံလိုက်တေဆုံးနေတာတွေကိုတွေ့ရှိခဲ့တာနဲ့ပတ်သက်လို့လက်ခံနိုင်လောက်တဲ့စုံစမ်းစစ်ဆေးမှုတွေကိုအမြန်ဆုံးလုပ်ဆောင်ဖို့အတွက်အမေရိကန်ပြည်ထောင်စုကလည်းတောင်းဆိုထားပါတယ်ရှင်။